ဆီယံစီးပွားရေးအတိုင်းအဝန်တစ်ခုအဖြစ်2015ခုနှစ်မှာထူထောင်သွားနိုင်မယ့်အစီအစဉ်တွေကိုကမ္ဘောဒီးယားနိုင်ငံ CNRAC မြို့ညီလာခံမှာအဓိကထားဆွေးနွေးရမှာတော့ရည်မှန်းချက်အတိုင်းအကောင့်ထက်ဖော်နိုင်တော့မယ်လို့ဖော်ဝင်တိုင်းပြည်တွေကတာဝန်ရှိသူတွေယုံကြည်နေကြပါတယ်။ကမ္ဘာတဝန်းလောင်စာဆီစေနှုန်းကြီးမြင့်မှုတွေငွေပင်ငွေရင်းစီးဆင်းမှုတွေမှာမရေမရာအခြေအနေတွေကြုံနေရပေမဲ့အာဆီယံအသင်းဝင်နိုင်ငံတွေရဲ့စီးပွားရေးဖွံ့ဖြိုးမှုဟာပြင်းပြ4.9% ရာခိုင်နှုန်းလောက်အထိရှိနေတာကြောင့်တိုးတက်မှုလက္ခဏာတစ်ရပ်ဖြစ်နေလဲတာဝန်ရှိသူတွေကတွက်ဆနေကြတာပါ။အာဆီယံတွင်းမှုချုပ်ဆူရင်ပီဆိုဝန်ကတော့အသေးအနေနဲ့ရည်မှန်းချက်တွေအကောင့်ထက်ဖော်နိုင်မှုပိုပြီးနှိစက်လာနေပြီလို့ပြောပါတယ်
။ Everything is on course. We will have to accelerate a little bit more. So far, I think we have achieved almost
အားလုံးကတော့စီစဉ်ထားတဲ့အတိုင်းရှိနေပါတယ်။နည်းနည်းတော့အချိန်တည်ရမှာပါ။အခုချိန်အထိကတော့စီးပွားရေးအတိုင်းအဝိုင်းတစ်ခုတည်ထောင်နိုင်မှုအဓိကလိုအပ်ချက်တွေအားလုံးရဲ့82-83ရာခိုင်နှုန်းလောက်ကိုအောင်မြင်မြင်အကောင့်တွေဖော်ပြပြီလို့ထင်ပါတယ်
။ပြည်ပပို့ကုန်လုပ်ငန်းတွေကြာဆင်းနေပေမဲ့2011ခုနှစ်ထဲအာဆီယံအနေနဲ့ကုန်သွယ်မှုမှာဒေါ်လာတန်ပေါင်း 98,500 အထိပုံငွေပြခဲ့တယ်လို့လည်းစီးပွားရေးဝန်ကြီးတွေရဲ့ညီလာခံကိုကမတ်ခထလို့ကျင်းပခဲ့တဲ့အင်ရှင်ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်းကလည်းပြောဆိုခဲ့တာပါ။ကုန်တင်သွင်းမှုတန်ဖိုးစုစုပေါင်းဒေါ်လာ 1.15 ထရီလီယံရှိနေပြီးပြည်ပပို့ကုန်တန်ဖိုးမှာတော့ဒေါ်လာ 1.24 ထရီလီယံအထိရှိနေတာလည်းဖြစ်ပါတယ်။ဒီလိုပဲရှေ့လျှောက်တိုးတက်မှုတွေရနိုင်မှုအခက်အခဲတွေရှိနေတဲ့တိုင်အောင်အသင်းဝင်တွေရဲ့ကြိုးပမ်းမှုတွေကြောင့်အောင်မြင်မယ်လို့ယုံကြည်တဲ့အကြောင်းလာအိုနိုင်ငံကုသရေးဝန်ကြီးနဲ့စစ်မှုဝန်ကြီးနမ်ဝီယာကတ်ကပြောပါတယ်
။ We have seen that the possibilities of every single member ASEAN countryWould implement their own commitments, you know.
ASEAN အသင်းဝင်တိုင်းပြည်အသီးသီးကသူတို့တက်ဆွမ်းသမျှတန်တိတ်ထန်ချအကောင့်အထည်ဖော်နေတာတွေတွေ့ရပါတယ်။အချိန်မီဖြည့်ရှင်းရမယ့်ကိစ္စတွေအများအပြားရှိနေပြီမဲ့လဲနိုင်ငံတိုင်းကဂရီပေးထားတဲ့အတိုင်းဖြစ်အောင်ကြိုးပမ်းနေတာကိုလည်းတွေ့နေရပါတယ်
။စီဝိုင်းအတိုင်းဝန်တစ်ခုထူထောင်သွားမယ့်အစီအစဉ်ကို2003ခုနှစ်မှာစတင်ရေးဆွဲစဉ်ကစလို့အာဆီယံအသင်းဝင်တိုင်းပြည်တွေကြားအခွန်စည်းကြမ်းမှုတွေလျှော့ချတာပယ်ဖျက်တာလွတ်လပ်တဲ့ကုံတမှုသဘောတူညီချက်တွေဗဏ္ဍာရေးစည်းကွက်တွေနဲ့ရင်းနှီးမြှုပ်နှံမှုတွေတိုးချဲ့တာတွေအပြင်စီးပွားရေးအရာပူးပေါင်းဆောင်ရွက်မှုတွေနဲ့ဖွံ့ဖြိုးမှုကွာချက်တွေနှဲပေါင်းအောင်လဲကြိုးပမ်းနေကြပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံလိုဖွံ့ဖြိုးမှုတွေမှာနောက်ကျန်ရတဲ့တိုင်းပြည်တွေကအခြေအနေမျိုးတွေဟာတပေါင်းတစ်စီးတည်းဖြစ်စီဖို့ကြိုးပမ်းမှုတွေမှာအဓိကအဟန့်အတားတွေဖြစ်နေရဆဲပါ။ဒီလိုကွာချက်တွေနဲ့အတူအသင်းဝင်နိုင်ငံတွေကြားကွဲပြားတဲ့မူဝါဒတွေနဲ့လုံထုံးလုံးကြီးတွေနည်းနိုင်သမျှနည်းအောင်လှုပ်ဆောင်သွားရမယ့်အရေးကကြီးမားတဲ့စိန်ခေါ်မှုတွေဖြစ်နေရတယ်လို့လည်းအာဆီယံတွင်းမှုချုပ်ဆူရင်းကအသိအမှတ်ပြုပြောသွားခဲ့တာပ
ါ We also have to go into the actual implementation of all these agreements
ဒီသဘောတူညီချက်တွေအားလုံးကိုလက်တွေ့အကောင်အထည်ဖော်နေအောင်လဲလိုအပ်ပါလိမ့်မယ်အဖွဲ့ဝင်နိုင်ငံတွေအနေနဲ့ကိုယ်တိုင်ပြည်ကဌာနတွေဥပဒေရေးရာတွေကိုပြန်ပြီးတော့ဆန့်စစ်ပြီးတော့ပူးပေါင်းညှိနှိုင်းမှုတွေလိုအပ်မှာပါဒါမှလည်းလက်တွေလုံနိုင်မဲ့ဥပဒေကျင့်သုံးတွေထွက်လာမှာဖြစ်ပါတယ်စိန်ခေါ်မှုတွေကတော့ရှိနေပါတယ်ပူပေါင်းမှုတိုင်းကမ္ဘာပေါ်ကအစုအဖွဲ့တွေဖွဲ့စည်းကြတဲ့နေရာတိုင်းမှာစိန်ခေါ်မှုတွေကတော့ရှိကြတာကြီးပါပဲ
စီဝိုင်းပူပေါင်းဆောင်ရွက်မဲ့အစီအစဉ်တွေရဲ့တစ်စိတ်တစ်ပိုင်းဖြစ်နေလဲမြန်မာနိုင်ငံအပါအဝင်ထိုင်းဗီယက်နမ်လာအိုနဲ့ကမ္ဘောဒီးယားစတဲ့စပ်ပျိုးရေးလုပ်ငန်းတွေရှိရာ၅နိုင်ငံကစုပေါင်းပြီးစံစဘာအသင်းတစ်ခုထူထောင်သွားဖို့လဲသဘောတူခဲ့ကြတာပါဒီစီစဉ်ကနေထိုင်းနိုင်ငံလိုကမ္ဘာစံစည်းကွက်မှာထိတ်တန့်ရောက်နေတဲ့တိုင်းပြည်တွေရဲ့ဈေးကွက်အတွေ့အကြုံတွေကိုကျန်နိုင်ငံတွေကမျှဝေခန်းစားနေမှာဖြစ်တယ်လို့ထိုင်းနိုင်ငံအနေနဲ့လည်းကမ္ဘာဈေးကွက်ထဲမှာအရင်ထက်ပုံမထုပေါက်နိုင်တာမျိုးလို့အပြန်အလှန်အကျိုးရှိမယ်လို့မျှော်လင့်နေကြပါတယ်ဒီစီစဉ်မှာတော့တခြားအာဆီယံရဲ့စံစဘာအသင်းဝင်တွေနဲ့ထိုင်းနိုင်ငံကနေဆက်ဒေသတွေမှာလွတ်လပ်စွာကုံသွယ်မှုတွေကိုလှုပ်ဆောင်သွားမှာပါဒါပေမဲ့လည်းအာဆီယံအသင်းဝင်၅နိုင်ငံရဲ့စံတင်ပို့မှုပမာဏဟာနှစ်စဉ်တန်ချိန်တန်း20လောက်အထိရှိနေပြီးကမ္ဘာဈေးကွက်ထက်မှာ3ပုံ2ပုံလောက်နေရာယူထားတာဖြစ်တယ်လို့စံစဘာအသင်းအနေနဲ့ပြပတင်ပို့တဲ့စံဈေးကိုနှစ်စဉ်10ရာခိုင်နှုန်းလောက်အထိတိုးမြင့်နိုင်အောင်ရည်ရွယ်ထားတယ်လို့လည်းသတင်းတွေထွက်ပေါ်နေတာဖြစ်ပါတယ်ကမ္ဘောဒီးယားကုသရေးဝန်ကြီးချမ်ပရာစစ်ကတော့အာဆီယံစံစဘာအသင်းအနေနဲ့ကမ္ဘာစံဈေးကွက်ကိုထိန်းချုပ်သွားဖို့ရည်ရွယ်မထားဘူးလို့ပြောပါတယ
် When we have this association we are not going to control the price of riceis still based on the law on supply and demand in the world
ဒီဖွဲ့ကိုဖွဲ့စည်းပြီးတဲ့အခါမှာစံစည်းနှုန်းကိုထိန်းချုပ်သွားမှာမဟုတ်ပါဘူးကမ္ဘာဈေးကွက်ကဝယ်လိုအားနဲ့ထုတ်လုပ်မှုအပေါ်ပြဋ္ဌာန်းထားတဲ့စည်းမျဉ်းဥပဒေတွေအပေါ်မှာသာအခြေခံပါလိမ့်မယ်ဒီဖွဲ့ဖွဲ့ရတာကတော့ကမ္ဘာတဝန်းတင်ပို့မှုတွေပိုပြီးအကောင်လာမဲ့အင်အားတွေကိုစုစည်းဖို့ပါအတွေ့အကြုံတွေနည်းပညာတွေဖလှယ်ပြီးထုတ်လုပ်မှုတွေပိုကောင်းအောင်ဈေးကွက်ထက်ကလိုအပ်ချက်တွေကိုထုတ်လုပ်ပြီးရောင်းအားကောင်းလာအောင်လုပ်ဖို့ပါဒါကတော့ အခုဒီအသင်းကိုဖွဲ့စည်းတဲ့နေရာမှာကျွန်တော်တို့ထားရှိတဲ့ရည်မှန်းချက်တွေပဲဖြစ်ပါတယ်
။အာဆီယံစံစဘာအသင်းဖြစ်တရားဝင်ထူထောင်မှုနိုဝင်ဘာလတဲ့ထိုင်းနိုင်ငံမှာဝင်ကြီးစင်စီဝေးပွဲလုပ်ပြီးဆွေးနွေးသွားဖို့စီစဉ်ထားတယ်လို့လည်းထိုင်းဆွေရတာဝန်ရှိသူတွေကပြောပါတယ်။1968ခုနှစ်ကစတင်ထူထောင်လာပြီးအခုအခါအသင်းဝင်10နိုင်ငံနဲ့ဖွဲ့စည်းထားတဲ့အာဆီယံရဲ့တက်တန်း45နှစ်ပြည်လာချိန်မှာတော့ဒေသတွင်းကိုပါကျော်လွန်ပြီးကုန်သွယ်မှုတွေကိုတိုးချဲ့နေတာတွေလည်းရှိပါတယ်။အာဆီယံစီဝိုင်းဝင်ကြီးတွေရဲ့အစီအဝေးပွဲအတွင်းမှာတော့တခြားကုန်သွယ်ဘက်တွေဖြစ်ကြတဲ့တရုတ်၊အိန္ဒိယ၊ဂျပန်၊တောင်ကိုရီးယား၊ဩစတြေးလျ၊နယူးဇီလန်စတဲ့တိုင်းပြည်တွေနဲ့လည်းလွတ်လပ်စွာကုန်သွယ်ရေးလုပ်ငန်းတွေတိုးမြှင့်မဲ့အစီအစဉ်တွေကိုဆွေးနွေးကြကြတာပါ။ဒေသတွင်းမှာစီဝိုင်းပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ရကနေလူဦးရေ3,000,000ရှိတဲ့ဈေးကွက်တစ်ခုဖြစ်ကုန်ထုတ်လုပ်မှုပမာဏဒေါ်လာ 18.23 ထရီလီယံထိရှိလာလိမ့်မယ်လို့လည်းအာဆီယံတာဝန်ရှိသူတွေခန့်မှန်းထားတာဖြစ်ပါတယ်။အာဆီယံရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်တဲ့တရုတ်နိုင်ငံကတော့ကုန်သွယ်ဘက်3နိုင်ငံဖြစ်တဲ့တရုတ်၊ဂျပန်နဲ့တောင်ကိုရီးယားတို့နဲ့လွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်တွေရရှိခဲ့တာကထူးခြားမှုတစ်ခုလို့တရုတ်နိုင်ငံကုသရေးဝန်ကြီးဝန်ကြီးချန်တီမင်းကပြောဆိုသွားခဲ့တာပါ။2015ခုနှစ်မှာအာဆီယံစီးပွားရေးတိုင်ဝမ်တစ်ခုထူထောင်သွားနိုင်တဲ့အခါမှာလည်းအခွန်ကင်းလွတ်ခွင့်ရမယ်လွတ်လပ်စွာကုန်သွယ်မှုအစီအစဉ်တွေကိုစောင့်ရွက်သွားမယ်လို့ပြောပါတယ
်။中日韩的自贸协议，而且把这个情况向东盟十国做了通报。
အာဆီယံတင်းဝင်စနိုင်ငံကိုကျွန်တော်တို့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အစီရင်ခံတဲ့နေရာမှာသူတို့ဘက်ကအားပေးထောက်ခံမှုတွေလည်းရခဲ့ပါတယ်။ဒါဟာစီးပွားရေးအရနောက်ဆုံးမှာတပေါင်းတစည်းတည်းဖြစ်စေမဲ့လန်တလန်ဖြစ်နိုင်တယ်ဆိုတာကိုလည်းအာဆီယံနိုင်ငံတွေကသဘောတူကြပါတယ်
။ကျွမ်းကျင်သူတွေကတော့ဥရောပမှာဗန်ဒါရေးအချက်တွေမပြေလည်နိုင်သေးပဲဖြစ်နေတဲ့အချိန်မှာပဲကမ္ဘာစီးပွားရေးတိုးတက်မှုတွေနှေးကွေးနေချိန်အာရှဒေသဟာစီးပွားရေးအလားအလာကောင်းနေရှိနေတယ်လို့ခန့်မှန်းထားကြတာပါ။ဒီအတွက်လည်းဒေသတွင်းတိုင်းပြည်တွေသာမကအမေရိကန်လိုအနောက်နိုင်ငံတွေကပါလုပ်ငန်းတွေပြောင်းရွှေ့လုပ်ကန်ရမယ်အလားအလာတွေထွက်ပေါ်နေတယ်လို့မကြသေးရင်တော့လေးလာချက်တစ်ခုကဖော်ပြထားပါတယ်။စင်ကာပူခြေစိုက်အမေရိကန်ကုမ္ပဏီကြီးများအသင်းရဲ့စံစစ်ချက်အရရှေ့လာမယ့်နှစ်နှစ်အတွင်းတရုတ်နိုင်ငံပေါ်အားထားမှုတွေကိုလျှော့ချပြီးအရှေ့တောင်အရှေ့နိုင်ငံတွေကိုရင်းနှီးမြှုပ်နှံလိုသူပေါင်းဟာ2011ခုနှစ်ထဲမှာ15ရာခိုင်နှုန်းသာရှိနေရကအခုအခါ21ရာခိုင်နှုန်းထိတိုးလာတဲ့အကြောင်းတွေ့ရှိထားတာပါ။လုပ်ငန်းတွေရွှေ့ပြောင်းလုပ်ကန်မှုထိတ်တန့်ဦးစားပေးဖြစ်နေကြတော့မလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကိုရွေးချယ်ထားကြပြီးတတိယဦးစားပေးနိုင်ငံကတော့အင်ဒိုနီးရှားနိုင်ငံဖြစ်တယ်လို့လဲဒီသတင်းမှာရှိတဲ့အမေရိကန်ကုမ္ပဏီတွေအတွက်အလုပ်လုပ်ပေးနေတဲ့အစ်စ်မြင့်အမှုဆောင်အရာရှိပေါင်း356ယောက်အပေါ်စစ်တမ်းကောက်ယူထားတဲ့အမေရိကန်ကုမ္ပဏီကြီးများအသင်းရဲ့လေ့လာချက်ကတွေ့ရှိထားတာဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပိုင်းရဲ့စီးပွားရေးကဏ္ဍကိုရန်နာလိုက်ပါရစေ။ကျွန်တော်အောင်လူဦးပါခင်ဗျာ။